တပတ်တော့မိပညာအသစ်တီးခွင်းချမ်းဆသူအများစုစုဝေးရာဌာနချုပ်လို့ပြောစမှတ်ပြုကြတယ်အမေရိကန်ပြည်ထောင်စုကဆီလီကွန်ဗယ်လီဒေတာနဲ့ပတ်သက်ပြီးပြောပြချင်ပါတယ်ဆီလီကွန်ဗယ်လီဟာအမေရိကန်အနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုတောင်ဘက်မှာရှိတဲ့မြို့အတော်များများပါဝင်တဲ့နေရာလေးပါ1992တွင်အတွင်းအင်တာနက်နည်းပညာထွန်းကားလာချိန်မှာဒီဒေတာထဲမှာအစစ်မြေနည်းပညာဆိုင်ရာကုမ္ပဏီပေါင်း3000လောက်ရှိလာခဲ့ပါတယ်အခုနည်းပညာထွန်းကားရာဒေတာတစ်ခုအဖြစ်အောင်အောင်မြင်မြင်ရပ်တည်နေတဲ့ဆီလီကွန်ဗယ်လီဟာဘလို့စပြီးပေါ်လာတယ်ဆိုတာကိုဒေတာကန်အင်ဂျင်နီယာဦးညံတန်းကအခုလိုပြောပြပါတယ
်20ရာစုအစောပိုင်းလောက်ကစပြီးတော့ပါလို့ဒီမှာရေဒီယိုတို့တယ်လီဗီရှင်းတို့ထွင်းထွင်းနဲ့လူတွေကပြည်ထောင်ကျန်ဆမှုကိုစိတ်ဝင်စားလာကြပြီးတော့ပြည်ထောင်ကျန်ဆတဲ့အလေးထားတွေတိုးပွားလာတယ်လို့ကျွန်တော်မှတ်သားတယ်။နောက်ပြီးတော့ American Navy ကလည်းဒီမှာအခြေစိုက်တော့သူ့ဘုံမူတည်ပြီးတော့သူ့တဲ့ပစ္စည်းလေးတွေလုပ်ပေးနေတဲ့အပြည်ထောင်ကျန်ဆမှုတွေလောက်လာတာအများကြီးတွေ့ရတယ်။ဥပမာအမေရိကန်မှာပထမဆုံးရေဒီယိုစတေရှင်ဆိုရင်ကျွန်တော် Silicon Valley ဒေသကစတင်တည်ထောင်ခဲ့တာ1996ခုနှစ်မှာပါပဲ။1950လောက်ရောက်တဲ့အချိန်မှာကြတော့ဆီလီကွန်ဆိုတာဘယ်လိုဖြစ်လာလဲဆိုတော့ကွန်ပျူတာထဲမှာသုံးမဲ့အုံနှောက်လို့ခေါ်တဲ့ဒီဆီလီကွန်အပြားတွေကိုဂါမီနီယမ်သုံးမဲ့စာဆီလီကွန်သုံးပြီးလုပ်ကြရအောင်ဆိုပြီးစတင်စူးစမ်းရပါလိမ့်နောက်ပိုင်းမှာဆိုရင်ဒီကွန်ပျူတာထဲမှာရှိတဲ့ transistor တွေဆီလီကွန်နဲ့ပဲလုပ်လာတယ်နောက်ပိုင်းမှာ HP တို့ Intel တို့ဆိုတဲ့ကုမ္ပဏီကြီးတွေပေါ်လာပြီးတော့ဒီနေ့ဆိုရင်ကွန်ပျူတာတိုင်းရဲ့အတွင်းမှာ Intel chips ရှိနေတာတွေ့ရတယ်ပေါ့လေ1980လောက်ကြာမှအဲဒီဒင်းစာဖျားတဲ့ကောင်ကနေစပြီးတော့ Silicon Valley နဲ့ရင်းတိုင်းနဲ့ဒီ data ကို Silicon Valley ဆိုပြီးတော့လူသိများလာတာဖြစ်ပါတယ်
2006ခုနှစ် Wall Street Journal ထဲမှာ American နိုင်ငံကတည်ထွင်မှုအမြင့်မားဆုံးမြို့20ထဲမှာ California ပြည်နယ်က73ခုပါပြီး10ခုကဒီ Silicon Valley ကမြို့ကြီးတွေဖြစ်နေတယ်လို့ဖော်ပြထားပါတယ်ဒီလိုဖြစ်လာစေတဲ့အဓိကအချက်ကတော့ Stanford တက္ကသိုလ်ရှိနေတာကြောင့်ဖြစ်ပြီးတည်ထွင်မှုအတော်များများဟာဒီတက္ကသိုလ်နဲ့ဆက်စပ်မှုရှိနေတာကိုတွေ့ရတယ်လို့လည်းပြောပြပါတယ
်ဥပမာဆိုရင် Yahoo ကိုတည်ထောင်တဲ့လူက Stanford က graduate ရောဖြစ်တယ် Google ကိုတည်ထောင်တဲ့လူက Stanford မှာကျောင်းတက်နေတဲ့လူတွေဖြစ်တယ် Hewlett Packard လို့ခေါ်တဲ့ HP ကိုတည်ထောင်တဲ့လူတွေလည်း Stanford ကပညာတတ်တွေဖြစ်တယ်ပေါ့လေဒါအပြင်ကိုအခုလောလောဆယ်ဒီ area အင်္ဂလိပ်လိုဆို diverse ဖြစ်တယ်လို့ခေါ်တာပေါ့လေဒီကမ္ဘာလုံးကပညာတတ်တော်တော်များများအတည်ပြုမှုကိုအကြောင်းပြပြီးဒီမှာလာပြီးတော့စုဝေးရောက်ရှိနေတယ်ပေါ့လေအဲဒါကြောင့်ဒီမှာရှိတဲ့ company တော်တော်များများရဲ့ဟေးပိုင်းကောင်းဆောင်နေရလဲတော်တော်များများကလည်းကဘာအရေးရကရောက်ရှိလာတဲ့လူတွေဖြစ်တယ်ဥပမာ Yahoo ကိုတည်ထောင်တဲ့ပုဂ္ဂိုလ်ဟာဆိုထိုင်ဝမ်မျိုးဝင်လာတဲ့တရုတ်လူမျိုးတယောက်ဖြစ်နေပါတယ်ဆိုတော့ဒါအပြင်ကိုဒီ Silicon Valley မှာအဓိကပြည်ထွင်မှုတွေဘာဖြစ်လို့ဒီလောက်ဖြစ်လာပြီးတော့ဘာဖြစ်လို့ဒီလောက်ရှင်းတန်းနေလဲဆိုတော့ကျွန်တော်တို့ Venture Capitalist တို့ခေါ်တဲ့အရင်းရှင်တစ်မျိုးပေါ့လေသူကလုပ်ငန်းတွေစလုပ်ခြင်းနဲ့လူတွေသုံးမဲ့ပစ္စည်းတွေကိုတည်ထွင်နေတယ်ကြံစခြင်းနဲ့ဆိုရင်အဲ့လိုစတင်နေတဲ့လူတွေအတွေ့အခေါ်အကျဉ်းချင်းရှိတဲ့လူတွေကိုသူကနေငွေကြေးထောက်ပံ့မှုပေးတယ်အဲ့လိုပေးတဲ့အတွက်ကုမ္ပဏီတော်တော်များများလည်းပြုတ်သွားတာပေါ့လေဒါပေမဲ့အောင်မြင်တဲ့ကုမ္ပဏီတွေကလည်းရတဲ့ဟာကလည်းတော်တော်လေးကိုမြင်းမြတ်တက်တက်ရတယ်ဆိုတော့ Venture Capital တွေကလည်းဒီ area မှာ billion ပေါင်းများစွာနှစ်စဉ်နှစ်တိုင်းသူတို့လုပ်ငန်းတွေစတင်ဒီ train လောက်ကနေတဲ့လူတွေကိုသူတို့ stake ကန်တယ်ပေါ့လေ
ကွန်ပျူတာ online မှာ video ကို play ထိနိုင်တဲ့YouTube ကုမ္ပဏီအောင်မြင်သွားတာနဲ့ပတ်သက်လို့လဲ Silicon Valley ကလုပ်ငန်းရှင်တွေရဲ့တဘာဝကိုအခုလိုရှင်းပြပါတယ
် Silicon Valley မှာကုမ္ပဏီတော်တော်များများထောင်နေလူတွေကတခြားကုမ္ပဏီတွေကနေပြီးသူတို့လုပ်ရင်းကင်ရင်းနဲ့သူတို့ရဲ့ idea တင်ပြလို့ကလက်မခံသူတို့အပြင်ထွက်ပြီးတော့ကုမ္ပဏီတော်တော်များများထောင်တာအဲ့ဒါသူတို့ရဲ့ထုံးစံကဥပမာ Intel ဆိုလဲအဲ့ဒီလိုပေါ်လာတာခု YouTube ကိုထောင်နေလူတွေကတခြားကုမ္ပဏီတခုရှိတယ် Silicon Valley မှာ eBay ကနေပြီးဝယ်လိုက်တယ် PayPal ဆိုတာ online မှာကျွန်တော်တို့ credit card တွေသုံးပြီးတော့ပတ်စံပေးလို့ရတယ်ကုမ္ပဏီပေါ့လေအဲ့ကုမ္ပဏီတွေဆိုထွက်လာပြီးတော့ YouTube ကိုစတင်တည်ထောင်နေတာပဲ
အခုလိုကိုယ်ပိုင်ကုမ္ပဏီလေးတွေထောင်ရကနေအောင်မြင်သွားတဲ့ YouTube ကုမ္ပဏီကို Google လိုအောင်မြင်ပြီးသားကုမ္ပဏီကြီးကအမေရိကန်ဒေါ်လာ 1.6 ဘီလီယံနဲ့ဝယ်ယူခဲ့တာကိုကြည့်ရင် YouTube ရဲ့အောင်မြင်မှုအတိုင်းအတာသိနိုင်ပါတယ် Silicon Valley ဒေသအောင်မြင်မှုဟာတမှုထူးခြားတဲ့စီမံအုပ်ချုပ်မှုတွေနဲ့သက်ဆိုင်နေတာကိုလည်းတွေ့ရပါတယ်
။ဒါဒီမှာလူတယောက်အစီအချင်းနဲ့ဆွမ်းဆောင်ရန်တံမှုထား။နောက်တစ်ခုကလူတွေကတကူးကိုစူးစမ်းလို့သူတို့ဆုံးရှုံးသွားတယ်တကယ်လူတွေကဆုံးရှုံးမှုကိုသူတို့ကအပြစ်မမြင်ဘူး။ဆုံးရှုံးမှုတော်တော်များများအောင်မြင်မှုရဲ့လမ်းစာတွေပဲလို့သူတို့ကမြင်တယ်။ဒီလူဟာဘယ်နိုင်ငံကလာလာဘယ်တက္ကသိုလ်ကပဲဝယ်ရရဘယ်ပညာတွေပဲသင်ရသင်ရဒီလူကိုသူလေးစားတယ်။လက်ခံတယ်ဒီလူရဲ့အကျဉာဏ်တွေကိုတံပိုးထားတယ်။အဲ့ဒီတဘာဝလေးကဆီလီကွန်ဗယ်လီရဲ့အောင်မြင်မှုပဲ။ HP ဆိုကားကူတော်ကနေစခဲ့တာလား။ သူတငယ်ချင်းနှစ်ယောက်ကနေဝီလျံဖျူလက်နဲ့ဒေးဗစ်ဘက်ကကနေစားခဲ့တာ Google ဆိုလည်းကားကူတော်မှာစားခဲ့တာအပြောင်လို့ပါလို့ဆိုရင်ဒီလိုပဲတော်ပြန်နာကိုအင်ဂျင်နီယာတွေမှစားတယ်ကားကူတော်မှာစားတယ်လွတ်လပ်တယ်အတူနဲ့တူလေးစားတယ်လူမျိုးမေးပါတော်မျိုးတူဦးရဲ့အတွေ့အခေါ်တူဦးရဲ့ကြံစားမှုတူဦးရဲ့အရေးချင်းကိုလည်းသူကလက်ခံတယ်ပေါ့လေ
ဤပညာတိုးတက်မှုထိတ်တန့်ရောက်ဖို့အတွက်လိုအပ်တဲ့ပတ်ဝန်းကျင်အခြေအနေတွေကိုတင်ပြခဲ့တယ်ဦးညွန့်စန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုရန်နာလိုက်ပြစီနောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်မယ်နော်